နိုဗ ెంబ ာလမှာချင်းဖာနဲ့သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်ရှင်းပြတဲ့သမ္မတ Donald Trump ရော Democratic Party ကပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ကပါသူတို့မဲဆယ်မှုကို American ပြည်အောင်စုနောက်ဖက်ချမ်းဒေတာတကြောကမကြုံစဘူးအောင်ပျက်စီးမှုများတဲ့တော်မီလောင်ကျမ်းမှုအတွက်ဥတီပြီးပြောဆိုလာကြပါတယ်။ဒီနောက်ဖက်ချမ်းကတော်မီဂျန်ခန်းနေရတဲ့ California, Oregon နဲ့ Washington ပြည်နယ်တွေဟာ Democratic Party ကိုထောက်ခံမှုများတဲ့ပြည်နယ်တွေဖြစ်ပြီးဒီတော်မီနဲ့ပတ်သက်ပြီးတိတ်ပြောဆိုတာမတွေ့ရတဲ့သမ္မတထရမ်ကအခုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်နေပါတယ်။အဲဒီမှာသမ္မတကိုဝေဖန်လို့ရှိတဲ့ဒီမိုကရက်တစ်ပါတီဝင်ပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆမ်ကပြည်နယ်တွင်လောင်ကျွမ်းနေတဲ့တော်မီတွေနဲ့ပတ်သက်ပြီးရှင်းလင်းတင်ပြမှာဖြစ်ပါတယ်။သမ္မတထရမ်ဟာဆက်ခရမန်တိုနားကမက်ကလလန်သဘာဝဥယျာဉ်ရှိရာကိုလည်းသွားရောက်မှာဖြစ်ပါတယ်။မြေကျယ်ဝင်းအဖြစ်ဟက်တာတစ်သန်းကျော်ပျက်စီးခဲ့ရပြီးလူပေါင်း35ဦးရဲ့မနေ့တေဆုံးခဲ့ရတဲ့အဲ့ဒီဒေသမှာဒေတာကံတွင်နဲ့ရောအစိုးရတာဝန်ရှိသူတွေနဲ့ပါဆွေးနွေးဖို့ရှိပါတယ်။တော်မီဂျန်အပြင်းထန်ခံစားနေရတဲ့ကယ်လီဖိုးနီးယားပြည်နယ်သားတွေကသူ့ကိုထောက်ခံမှုတိတ်မပေးကြပါနဲ့။ဤတန်တဲ့သူတွေပေါ်မှာစာနာမှုနဲ့အတူပြည်နယ်တွေအတွက်မိငိမ့်တက်ဖို့ဘိုးအစိုးရအကူအညီတွေတူချပေးခဲ့ကြောင်းပြောကြားဖို့ရှိပါတယ်။တချိန်နဲ့မှာပဲလူအုပ်ကြီးကြီးမားမားနဲ့မဲဆွယ်ပွဲမလုပ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့သူ့ရဲ့ဒလဝဲပြည်နယ်မှာပဲရှိနေပြီးသမ္မတထရမ်ဟာတော်မီလောင်ကျွမ်းမှုဖြစ်စေတဲ့ရာသီဥတုဖောက်ပြန်မှုတွေတိုးလာတာကိုဖြစ်လို့ရှုထားကြောင်းနဲ့ဗဟုအစိုးရကလည်းအခုကြီးလုံလောက်အောင်မပေးကြောင်းဆွဆွဲဝေဖန်တဲ့မိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။